Bangladesh နဲ့ Myanmar နှစ်နိုင်ငံပြည်ထောင်စုဝန်ကြီးတွေတွေ့ဆုံဆွေးနွေးတဲ့အခါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကို ထွက်ပြေးလာတဲ့ Islam ဘာသာဝင်တွေကိုပြန်လည်လက်ခံရေးဆရာကိစ္စရဲ့အပြင်နှစ်နိုင်ငံနယ်ဇက်ဒေသကြားမှာရှိတဲ့ကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့ Myanmar အစိုးရကပြောပါတယ်ဒီကနေ့နေပြည်တော်ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်ဒူဇာမန်ခန်ရဲ့ခရီးစဉ်အတွင်းမှာတော့နှစ်နိုင်ငံကြားလုံခြုံရေးဆရာနားလည်မှုစာချုပ်လွှာတွေကိုလက်မှတ်ရေးထိုးကြဖို့လည်းရှိနေပါတယ်အပြည့်အစုံကိုတော့ VOA
မြန်မာပိုင်းကမမေခါကစုံစမ်းတင်ပြထားပါတယ်။နှစ်နိုင်ငံနယ်ဇက်ဒေသကြားမှာရှိနေတဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်ဒူဇာမန်ခန်ဦးဆောင်တဲ့ကိုယ်စားလှယ်တွေဟာဒီကနေ့ကနေအောက်တိုဘာ25ရက်နေ့ထိမြန်မာနိုင်ငံမှာရှိနေမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရောက်ရှိနေတ သမရာယုံပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးချုပ်ဦးစောထေက VOE ကိုပြောပြပါတယ
်။နိုင်ငံကကြားကိစ္စရတယ်အများကြီးရှိတယ်။အဲ့ဒါကိုဆိုရင်မှအဲ့ဒီမှာမှဒီ channel လက်ခံရေးကိစ္စအကြောင်းအရာတစ်ခုဖြစ်ပါတော့မှာအဲ့ဒါပဲ။ဒါပေမဲ့ Minister level ကတော့ဒီရေးဒီရေးပဲသူတို့ကလည်းဒီလိုဝင်ကြီးတယောက်ပဲပါ။ဝန်ကြီးဌာနကိုယ်စားလှယ်ပါတယ်။
အစိုးရဘက်ပိုင်းကတော့ဆွေးနွေးမယ့်အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိသေးပေမဲ့ဘင်္ဂလားဒေ့ရှ်သတင်းဌာနတွေဘက်ကတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်ဝင်ကြီးအာဆက်ဒူဇာမန်ခန်နဲ့မြန်မာနိုင်ငံအကြားမှာနှစ်နိုင်ငံနယ်စပ်လုံခြုံရေးဆိုင်ရာနားလည်မှုစာချုပ်လော MOU နှစ်ခုကိုလက်မှတ်ရေးထိုးသွားဖို့ရှိနေတယ်လို့ဖော်ပြနေကြပါတယ်။မနေ့ဖြန်အောက်တိုဘာ24ရက်နေ့နေပြည်တော်မှာတော့ MOU လက်မှတ်ထိုးဝယ်ရှိနေပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေပြန်လည်လက်ခံရေးကိစ္စကိုတော့ဒီတစ်ခေါက် MOU ထိုးတဲ့အထဲမှာပါဝင်မှာမဟုတ်ဘူးလို့ဦးစောထေကအခုလိုပြောပါတယ
်။ MOU မထိုးသေးပါဘူး။ဆွနေပါတော့နော်ဆွနေပါ။ဆွနေပြီလို့မရဘူး။ဘာမှပြောလို့မရဘူး။ကျွန်တော်ပြောတာပြီးတာ93သဘောတူညီချက်အခြေခံပြီးကျွန်တော်လုပ်မယ်။ဘုဘကလည်းအပေါ်မှာထပ်ညီမယ်။ဟုတ်ပြီနော်။ဥလိုရမှာပဲရောက်မှာ။အခုကကျွန်တော်တို့ကတစ်ဖက်တည်းလုပ်လို့မရဘူး။ဒီကိုရှုပ်လုပ်တာကိုကျွန်တော်ပြောလို့မရဘူး။နော်။ကျွန်တော်ဘက93သဘောတူညီချက်ဆိုအတိုင်းအမြန်ပြောတာအဲ့ဒါ policy ပဲ။သူရတယ် policy
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးပိုင်းကဆွေးနွေးတဲ့အထဲမှာကဏ္ဍတစ်ခုအနေနဲ့ပါဝင်ဖို့ရှိနေပြီးလက်ရှိချိန်မှာအစိုးရဘက်ကတော့1993ခုနှစ်ဘောတူညီချက်နဲ့သာလက်ခံသွားမယ်လို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့1993ခုနှစ်သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကန့်ညီတော့ဘူးလို့စောဒကတက်ထားတာတွေရှိနေတာမို့ဒီကိစ္စကိုဆွေးနွေးညှိနှိုင်းရဖို့ရှိနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာ22ရက်နေ့ရွှေပြည်သာစစ်မှုဂျုံမှာအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးထွက်ပြေးသွားတဲ့မွတ်စလင်တွေလက်ခံရေးကနှစ်နိုင်ငံဆွေးနွေးမှုအပြီးနှစ်နိုင်ငံလုပ်ငန်းအကောင့်ထယ်ဖော်ရေးအဖွဲ့ Working Group များကိုဖွဲ့စည်းကစီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်။ပြန်လာခြင်းသူတွေကိုရှောက်လွာပုံစံဖြည့်သွင်းစေပြီးအချက်လက်မှန်ကန်မှသာလက်ခံမယ်လို့လည်းပြောဆိုထားပါတယ်။1993ခုနှစ်သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကန့်ညီတော့တာမို့ဒီသဘောတူညီချက်နဲ့လက်ခံဖို့မဖြစ်နိုင်ဘူးလို့ဘင်္ဂလားဒေ့ရှ်ဘက်ကစောဒကတက်ထားတာပါ။ဒီပေါ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်းကတော့အခုလိုပြောဆိုလိုက်ပါတယ
်။နိုင်ငံတော်အစိုးရကလည်းတရားဝင်ကြေညာထားပြီးဖြစ်တယ်။နိုင်ငံပြည်မှုကတော့အခြေခံပြီးတော့ပဲဆောင်ရွက်သွားမှာဖြစ်ပါလေ။အဲ့တော့ကြောင့်ဒီအတီနိုင်ငံပြည်မှုအခြေခံပြီးတော့ဟိုတကယ်လို့ခေတ်ကာလအရဟိုမရှိမနေပြရမယ်ဆိုလို့ကျနိုင်ငံပြည်မှုကိုမကျော်လွန်ဘဲနဲ့ပဲလုပ်သွားမှာထင်ပါလေ
။ပြီးခဲ့တဲ့အောက်တိုဘာလအစကနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာတွားရောက်ပြီးထွက်ပြေးသွားတဲ့မွတ်စလင်တွေရဲ့အရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့တာရှိခဲ့ပါတယ်။မြန်မာနိုင်ငံမှာ၃ရက်ကြာနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုရဲ့ဒီခီးစင်မှာဝင်ကြီးနဲ့အတူအတွင်းဝင်နှစ်ဦးရဲချုပ်၊နေကြားဆောင်ရဲချုပ်၊ကမ်းခြေဆောင်ရဲချုပ်၊မူရစ်စေဝါထိန်းချုပ်ရေးဌာနကအကြီးအကဲများအပါအဝင်အစိုးရအရာရှိကြီးများပါပါဝင်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်သတင်းဌာနတွေကဖော်ပြထားကြပါရဲ့ရှင်။